နိုင်ငံတွေကိုတရားမဝင်ဝင်ရောက်မှုတွေကာကွယ်ရေးအတွက်ရုရှားနဲ့နေဆက်မှာတန်ဆူဂျိုးတွေနဲ့ခြံစည်းရိုးကာယံမှုစီစဉ်ထားတဲ့ဖင်လန်နိုင်ငံကနေတိုးစစ်မှားမိတ်အဖွဲ့ဝင်ဖြစ်လာခဲ့ပြီးသတင်းနှစ်ပတ်မပြည့်ခင်မှာပဲစတင်ပြီးတော့ကာယံလိုက်ပါတယ်။ပကိုလာမြို့ကနေဆက်ခိတ်ဖြစ်တဲ့အင်တရာအနီးမှာပထမဆင့်နေတဲ့အမြင့်ပေတဲ့ဆယ်ပေလောက်ရှိပြီးနှစ်မိုင်နီးပါးရှိတဲ့ခြံစည်းရိုးကာယံနေရာကိုဖင်လန်နေကြားဆောင်တက်တာဝန်ရှိသူတွေကတောက်ချာနေမှာပြသခဲ့ပါတယ်။
Put a barrier fence was no kind of political
Russian နဲ့နေဆက်မှာခြံစည်းရိုးကာမဲ့ကိစ္စက Russia က Ukraine ကိုမကျူးကျော်မီအချိန်ထိနိုင်ငံရေးပြဿနာမဟုတ်ခဲ့ပါဘူးဒီလိုရည်ရွယ်လှုပ်ဆောင်ဖို့လည်းအဆီစဉ်မရှိပါဘူးလို့ Finland နဲ့ Japan တာဝန်ရှိသူတူဖြစ်တဲ့ဗိုလ်မှူးချုပ် General Kaplan ကပြောဆိုခဲ့ပါတယ်ဒါပေမဲ့ Russia က Ukraine ကိုကျူးကျော်ခဲ့ပြီးတဲ့နောက်မှာအကုန်ပြောင်းလဲကုန်တယ်လို့လည်းပြောပါတယ်ဖင်လန်ဟာရုရှားနဲ့မှန်မှန်830ကျော်ထိစပ်နေတာဖြစ်ပြီးဥရောပသမဂ္ဂနိုင်ငံတွေထဲမှာတော့အရှေ့အလျားဆုံးနယ်နိမိတ်ထိစပ်တာဖြစ်ပါတယ်။လူဦးရေ 9.5 သန်းသာရှိတဲ့ဖင်လန်ဟာဧပြီ4ရက်နေ့ကနေတိုးစစ်မဟာမိတ်အဖွဲ့ရဲ့32နိုင်ငံမြောက်အဖွဲ့ဝင်ဖြစ်လာခဲ့တာပါ။အခုကာယံနေတဲ့ခြံစည်းရိုးကိုဒီနွေရာသီမှာအပြီးလှုပ်ဆောင်မှာဖြစ်ပြီးတော့နောက်ထပ်မိုင်ပေါင်း130နီးပါးလောက်ထပ်ပြီးတိုးချဲ့ဦးမှာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့2015-16တုန်းကအီရန်အာဖဂန်နဲ့အရှေ့လယ်ပိုင်းဒေသကလာရောက်တဲ့ဒုက္ခတွေကိုရုရှားကတစ်ဆင့်နယ်စပ်ကျော်ဖြစ်ပြီးဖင်လန်မှာခိုလုံဖို့ရုရှားကလှုပ်ဆောင်ခဲ့တာဖြစ်ပြီးဒီပြဿနာကိုဖင်လန်သမ္မတကရုရှားသမ္မတနဲ့ဆွေးနွေးပြီးညှိနှိုင်းခဲ့တာဖြစ်ပါတယ်